အလို့သဘောတွေးဆောင်ဆွေးနွေးရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကစစ်ကောင်စီဘက်ကမ်းလှမ်းခဲ့ရမှာစစ်ကောင်စီဘက်ကအဆင်သင့်မရှိသေးကြောင်းတုံ့ပြန်ထားပါတယ်။လောလောဆယ်မှာတော့ငြိမ်းချမ်းရေးဆွေးနွေးပွဲဟာရပ်တန့်နေပြီးနောက်တစ်ချိန်ကျင်းပဖို့အတွက်အချိန်သတ်မှတ်နိုင်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါမှာရှင်
။စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ချိန်ပြင်းပြောက်ခဲ့တဲ့နောက်မှာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ကအလို့သဘောတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့တာပါ။ဒီကမ်းလှမ်းချက်ကိုစစ်ကောင်စီဘက်ကတွေ့ဆုံဆွေးနွေးဖို့အဆင်သင့်မရှိသေးကြောင်းတုံ့ပြန်ခဲ့တယ်လို့အလို့သဘောဆွေးနွေးညှိနှိုင်းရေးအဖွဲ့ပြောခွင့်ရသူဘုံမူကြီးစောကျော်ညွန့်ကပြောပါတယ
်လက်ရှိဒွါလက်စားခုနှစ်ဖွဲ့တည်းအနေနဲ့တော့စစ်ပေါင်းဆွေးနွေးနိုင်တဲ့အကျဉ်းချင်းတစ်ခုကိုပေါ်ဆောင်လို့ရအောင်ဒါအလို့သဘောနဲ့ပဲညှိနှိုင်းပြောဆိုနိုင်ဖို့အတွက်စာတမ်းလမ်းမှုတွေလုပ်တယ်အစုပြုမှုတွေလုပ်တယ်ဆိုတာဟုတ်ပါတယ်ခုနှစ်ရဲ့နေ့ကျွန်တော်တို့စာတမ်းလမ်းတယ်သို့တော်လည်းပဲကိုယ်ရဲ့နေ့မှသူတို့ပဲပြန်ချလာတာကတော့လောဆယ်သူတို့ပဲကသူတို့သဘောအရာရှင်နေဖို့အရှင်နေမဖြစ်ပြီးဘူးဆိုတဲ့ပြန်ချချက်အကြောင်းလို့ကောင်းတယ်ပေါ်ဆောင်ရဲနိုင်ခြင်းမရှိသေးပါဘူ
းလက်မရေးထုတ်ထားတဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ဟာမြမပြည့်ရဲ့လက်ရှိအကြတဲ့ကိုသက်ဆိုင်သူများအားလုံးပါဝင်ဆွေးနွေးရေးကိုဥတီထားပြီးအခုလိုကမ်းလှမ်းတာဖြစ်ကြောင်းဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါတယ် NCA လက်မထိုးတိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့ကမ်းလှမ်းချက်မှာဒီဇင်ဘာ12ရက်နေ့မှာကိုယ်စလဲအနေငယ်နဲ့ကနဦးအလို့သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့မှာတိုးသိပ်စွာကျင်းပဖို့ဒီဇင်ဘာ15ရက်ကနေ18ရက်နေ့အထိတောင်ကြီးဒါမှမဟုတ်မော်လမြိုင်မြို့မှာနှစ်ဖက်ကိုယ်စလဲအစုံအညီနဲ့အလို့သဘောတွေ့ဆုံပြီးနှစ်ဖက်သဘောထားများညှိနှိုင်းဖို့ဒီဇင်ဘာလ20နဲ့21ရက်မှာရန်ကုန်မြို့မှာတရားဝင်တွေ့ဆုံဆွေးနွေးပြီးဆက်လက်ညှိနှိုင်းဖို့နဲ့ရရှိတဲ့ဘုံသဘောထားနဲ့သဘောတူညီချက်တွေကိုတင့်တော်တဲ့နေရာအချိန်မှာနှစ်ဖက်သဘောတူလက်မှတ်ရေးထိုးကြဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့နဲ့စစ်ကောင်စီအကြမ်းမှာနှစ်ကြိမ်ဆွေးနွေးထားပြီးဖြစ်ပါတယ်။နောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့ကိုသဘောတူထားပေမဲ့အချိန်သတ်မှတ်ထားတာမရှိသေးကြောင်းဗိုလ်မှူးကြီးစောကျော်ညွန့်ကအခုလိုဆက်ပြောပါတယ်
။ပထမကြိမ်ပြီးပြီ၊ဒုတိယကြိမ်ပြီးပြီ။ဒါနောက်တစ်ခါတတိယကြိမ်ကျတော့ကျွန်တော်တို့ကမနေ့တိမလုံနိုင်ဘူး။ဆိုတဲ့ဟိုအမြင်ပေါ်မှာကတော့ကျွန်တော်တို့အဖွဲ့ကြီးချင်းကြတဲ့မှာလဲဒါအကျေကျေတဲ့သူတရားရှိတယ်လို့ဒါကျွန်တော်တို့နဲ့ဆွေးနွေးပေးတာနိုင်ငံတော်အစင်းနဲ့လုပ်နေတဲ့ပုံစံဒီအနေနဲ့ကလည်းပဲဒါအကျေကျေနေဒါကြတဲ့နေရှိကောင်းလည်းရှိနေနိုင်ပါတယ်အဲ့ဒီအချင်းတွေကြောင်းကြောင်းမလို့ပဲပြန်လဲတွေ့ဆုံနိုင်ခြင်းမရှိသေးဘူးဒါလက်ရှိကတော့ဒါဟိုဂျူပန်နေဇဲလို့ပဲပြောအောင်ဆရာတော
်စစ်ကောင်စီနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအကြမ်းမှာပါတီစုံဒီမိုကရေစီကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးပြည်တွင်းငြိမ်းချမ်းရေးရရှိရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒုတိယကြိမ်ဆွေးနွေးဆဲကာလဩဂုတ်လ22ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အကြိမ်ကြိမ်ဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးလက်နက်ဆက်ကင်ကျင်တယ်ဆိုရင်တမတော်ဒါမှမဟုတ်နေကြဆောင်တက်တွေမှာဆောင်ရွက်ခွင့်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တာတွေရှိပါတယ်ဒီအချက်ပေါ်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကသဘောတူထားတာမရှိကြောင်းတုံ့ပြန်ခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်က AP လကငင်းချင်းရင်းဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာမှာတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့တက်ရောက်ခဲ့ပါတယ်အဲ့ဒီအဖွဲ့တွေမှာ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့9ဘွဲ့နဲ့လက်မှတ်မထိုးတဲ့3ဘွဲ့တို့ပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ